မေရိကန်သမ္မတဘရက်အိုဘားမားဟာဒီသတင်းပတ်နှောင်းပိုင်းမှာအိန္ဒိယနိုင်ငံစီတွားရောက်ဖို့ပြင်ဆင်နေချိန်မှာပဲအိန္ဒိယဟာအာရှတိုက်မှာအမေရိကန်ထိတွေ့ဆက်ဆံမှုရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။တဖြည်းဖြည်းထွန်းတောက်လာနေတဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်အိန္ဒိယရဲ့ခန်းကဏ္ဍကိုသူကြိုဆိုကြောင်းနဲ့ထောက်ခံကြောင်းသမ္မတအိုဘားမားကအိန္ဒိယအခြေစိုက် PTI သတင်းဌာနကိုဗိုလ်ထုနေကပြောခဲ့ပါတယ်။အိန္ဒိယနိုင်ငံနဲ့တကယ်စစ်မှန်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတစ်ခုရအောင်တည်ဆောက်ဖို့ဆိုတဲ့ကိစ္စဟာသူ့အစိုးရအဖွဲ့ရဲ့ထိတ်တန့်ဦးစားပေးအလုပ်တစ်ခုဖြစ်တယ်လို့အမေရိကန်သမ္မတကပြောပါတယ်။ဒါပေမဲ့ဝန်ကြီးချုပ်မန်မွန်ဆင်းနဲ့ဆွေးနွေးမဲ့တချို့ကိစ္စတွေကတော့ခက်ခဲပြီးရှုပ်ထွေးတယ်လို့မစ္စတာအိုဘားမားကဆိုပါတယ်။အဲဒီကိစ္စတွေထဲမှာကုလသမဂ္ဂလူညီရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ဖို့အိန္ဒိယကကြိုးစားနေတဲ့ကိစ္စကလည်းတခုအပါအဝင်ပါ။အမေရိကန်အိန္ဒိယခေါင်းဆောင်နှစ်ယောက်ဆွေးနွေးကြမဲ့ကိစ္စတွေထဲမှာအငင်းပွားပွဲကိစ္စတခုဖြစ်တဲ့အမေရိကန်ကုမ္ပဏီတွေကသူတို့ရဲ့အလုပ်ကိုင်တွေကိုအိန္ဒိယနိုင်ငံစီရွှေ့ပြောင်းလုပ်ကိုင်နေတဲ့ကိစ္စလည်းပါဝင်မှာဖြစ်ပါတယ်။